မြန်မာဆစ်ဆွာရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်ခဲ့တဲ့ကုလသမဂ္ဂကိုယ်စားလှယ် Mr. Vijay Nambiya ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲပြီးဆုံးခြင်းမြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်နေအင်းချေချုပ်ကနေပြန်ပြီးလွတ်မြောက်လာချိန်မှာရောက်လာတာပါ။တနင်္ဂနွေနေ့မြန်မာနိုင်ငံကပြန်ပြီးမထွက်ခွာခင်မှာကျညာချက်တစ်စောင်ထုတ်ပြန်ပြီးနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုအတွက်မြန်မာနိုင်ငံလူခွင့်ရေးစုံစမ်းစစ်ဆေးမှုရဲ့အမြင်ဘယ်လိုရှိတယ်ဆိုတာတွေကိုပြောပြပါရစေ။မြန်မာနိုင်ငံကို2ရက်ကြာလာရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Vijay Nambiya ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေနဲ့အတူမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်အရေးပါတဲ့နိုင်ငံရေးကျင်းသားအားလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုချက်အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှု Mr. Thomas O'Hay Quintana ကထောက်ခံလိုက်ပါတယ်။ Mr. Nambiya ဟာတနင်္ဂနွေနေ့မြန်မာနိုင်ငံကပြန်လည်ပြီးမထွက်ခွာခင်ကြီးညာချက်တစ်စောင်ကိုထုတ်ပြန်ပြီးမြန်မာအာဏာပိုင်တွေဘက်ကရွေးကောက်ပွဲလွန်ကာလမှာပါဝင်အရွေးခံခဲ့သူတွေနဲ့ရောမပါဝင်သေးသူတွေပါသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆွေးနွေးပွဲတွေလုပ်ပေးဖို့လိုအပ်ကြောင်းနဲ့ဒီလိုလှုပ်ဆောင်နိုင်မှုအတွက်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်ပြီးလှုပ်ပေးဖို့လိုအပ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ Mr. Nambiya ရဲ့ပြောဆိုချက်တွေအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှု Mr. Quintana ကထောက်ခံတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်
။ The most important obligation of the government of Myanmar at this moment is to release all prisoners of conscience in the country. I have said that the release of
ဒီချိန်မှာမြန်မာစီအစိုးရဘက်ကမဖြစ်မနေဆောင်ရွက်ပေးရမှာကတိုင်းပြည်မှာယုံကြည်ချက်ကြောင့်ချင်းချခံရသူအားလုံးကိုလွတ်ပေးဖို့ပါ။ဒေါံဆန်းစုကြည်ကိုလွတ်ပေးတာကအင်မတန်ကောင်းမွန်တဲ့လက္ခဏာပါ။ဒါပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူး။နိုင်ငံရေးအကျဉ်းသား2000ကျော်ကိုအခုချက်ချင်းလွတ်ပေးပါ။ရှင်းနေပါလီမန်လွတ်တော်မခေါ်ယူခင်ဒီလိုအကျဉ်းသားတွေကိုလွတ်ပေးပါလို့ကျွန်တော်ပြောချင်ပါတယ်။ဒါ့ဟုတ်မစ္စတာနမ်ဘီယာလည်းတောင်းဆိုခဲ့မှာပါ။ဒီတောင်းဆိုချက်ကကျွန်တော်တောင်းဆိုချက်လည်းဖြစ်ပါတယ်။အာဆီယံနိုင်ငံတွေကလည်းဒါ့ဟုတ်ပဲတောင်းဆိုနေတာပါ။ဒါကြောင့်မြန်မာစီအစိုးရဘက်ကဒီလိုနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးရေးကိုအလေးနဲ့ထားပြီးတော့စဉ်စားဆုံးဖြတ်ဖို့လိုအပ်ပါတယ
်။ Mr. Quintana ဟာ February လထဲမှာမြန်မာနိုင်ငံကိုလာရောက်ခဲ့စဉ်ကအင်းစိန်အကျဉ်းတောင်နဲ့စစ်တွေအပါအဝင်အကျဉ်းတောင်တွေကိုတွားရောက်စစ်ဆေးခဲ့ပြီးနိုင်ငံရေးကျင်းသားတချို့နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့ပါတယ်။မြန်မာနိုင်ငံအကျဉ်းတောင်တွေထဲမှာနိုင်ငံရေးကျင်းသားက2000ကျော်ရှိနေပြီးဒီနိုင်ငံရေးကျင်းသားတွေဟာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတာမို့သူတို့ကိုအမျိုးသားပြန်လည်တည်မြဲရေးနဲ့နိုင်ငံပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာပါဝင်ခွင့်ပေးတယ်လေလို့လည်းပြောပါတယ
်။ What is more important, these people are peaceful, peaceful people struggling for freedoms and democracy in Myanmar.
ပို့ပြီးတော့ရေးကြည့်တာကဒီလူတွေဟာမြန်မာပြည်လွတ်မြောက်ရေးနဲ့ဒီမိုကရေစီရေးအတွက်ငြိမ်းငြိမ်းချမ်းချမ်းနဲ့ရုန်းကန်ကြိုးစားနေကြသူပါ။လူထမ်းစားမျိုးစုံပါပါတယ်သံဃာတော်တွေပညာရေးဌာနကဝန်ထမ်းတွေတိုင်းရင်းသားခေါင်းဆောင်တွေမျိုးစုံပါပါတယ်သူတို့ဟာမကြသေးခင်တုန်းကချမှတ်ခဲ့တဲ့စေစိုးရရဲ့စီမင်းမူဝါဒတွေအရာရောလွတ်လပ်မှုမရှိတဲ့အပြင်ဘဲလိုက်တဲ့တရားရေးစနစ်နဲ့အရေးယူအပြစ်ပေးထောင်ချတာတွေကိုခံခဲ့ရပါတယ်စေစိုးရဘက်ကလူခွင့်ရေးအတွက်ဘလို့မှအာမခံချက်မပေးဘဲဒီလူတွေကိုရုံးတင်စစ်ဆေးထောင်ချခဲ့တာပါပြင်းထန်တဲ့ဥပဒေတွေနဲ့အရေးယူခဲ့တာပါသူတို့ကိုချက်ချင်းလွတ်ပေးသင့်ပါတယ်
Mr. Quintana အနေနဲ့မြန်မာနိုင်ငံကိုဒီဇင်ဘာလထဲမှာနောက်ထပ်တွားရောက်ဖို့အတွက်တောင်းခံခဲ့ပေမဲ့အခုထိမြန်မာအာဏာပိုင်တွေဘက်ကအကြောင်းမပြန်သေးဘူးလို့လည်းပြောပါတယ်။တကယ်လို့ဒီဇင်ဘာလထဲမှာတွားရောက်ခွင့်မရခဲ့ရင်နောက်နှစ်မှာတွားရောက်နိုင်မှုအတွက်ထပ်ပြီးစူးစမ်းမယ်လို့လည်းပြောကြားခဲ့ပါတယ်။